ကျခိုင်းပြည်နယ်ပေါ်နှွှမ်းမြို့နယ်63ဦးကိုတန်တရားနဲ့တမတော်ကဖမ်းဆီးထိန်းသိမ်းထားရကနေတနင်္လာနေ့ညမှာ33ဦးကိုပြန်လည်လှုပ်ပေးခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါဧပြီလ19ရက်နေ့က63ကျေးရွာတွင်မြန်မာစစ်သားကဝင်ရောက်စစ်ဆီးခဲ့ပြီးရွာသား36ဦးကိုအေးအေးရခိုင်နဲ့နိုင်ငံဖွဲ့နဲ့ဆက်ဆက်တဲ့ဆိုတဲ့တန်တရားနဲ့ဖမ်းဆီးထိန်းသိမ်းထ
တညပေါ့ဒီကိုရင်းနေမွန်လေးညညာလောက်ကခေါ်တော့လေဆိုတော့တညအီကြီးလောက်ကအစီအနေမှာတွေ့လာတာတချို့မှာတော့ဒဏ်ရာတွေပါလာတယ်သူပြောတယ်
ကျန်တဲ့ငါးဦးကတော့တမတော်ကနေစစ်စစ်နဲ့ဇဲချင်းနေကြောင်းပြန်လည်လွတ်မြောက်လာတာမရှိသေးပါဘူး။နေမြေခံမြန်မာစစ်တပ်ကနေမသိင်္ဂါဘွယ်ရွာသားတွေကိုစစ်စစ်မှုတွင်ညှဉ်းပန်းနှိပ်စက်မှုတချို့ရှိခဲ့တယ်လို့ပြန်လည်လွတ်မြောက်လာသူရွာသားသူကဆိုပါတယ်
။တချို့ဆိုရင်ရင်အောင်လာတော့တချို့ဆိုရင်မြတ်ချမ်းရောင်နေတာတော့တိုးတိုးသွားတဲ့အရေကလည်းပြန်တယ်မှာတန်ရာတွေနဲ့အကုန်လုံးပွန့်ပေးပြီးတော့ပြည်သူတို့နေကိုယ်ထဲမှာလှမ်းလာပြီးတော့ရေမတိတ်ဘူးအစာမကျွေးဘူးအဲ့လိုညှဉ်းပန်းနှိပ်စက်မှုတွေတော့ကြာ
တမရပြောခုရဘူမှုကျုပ်စော်မင်းထွန်းကတော့တမရကထင်းထင်းထားတဲ့ကြံရှိသူတွေဟာအေအဖွဲ့နဲ့ဆက်ဆက်မှုရှိမရှိကိုဥပဒေနဲ့ညီစုံစမ်းဖော်ထုတ်သွားမယ်လို့ပြောဆိုပါတယ်
ကျွန်တော်ထင်းထင်းထားတာဒီကတော့ဒီကောင်းမြတ်သူတွေနဲ့ပတ်သက်ပြီးဆက်ဆက်ဖော်ထုတ်ချက်တွေရဖြစ်တယ်ဥပဒေနဲ့ညီစုံစမ်းစစ်ဆေးမှုတွေကျွန်တော်ဆက်လက်ဆောင်ရွက်ပါမယ်ဗျာ
ကျောက်စိတ်ကျေးရွာမှာဧပြီလ13ရက်နေ့ကလက်နက်ကြီးကြီးရှာရောက်ပွားကွဲမှုကြောင့်အယတား10ဦးသေဆုံးက13ဦးမှာတန်ရာပြင်းထန်ရရှိသွားခဲ့ပါတယ်ပဲဖွဲကပြစ်ခတ်တဲ့ဆိုတာထုတ်ဖို့ပြောကြတာမရှိပေမဲ့ဒေသခံတွေကတော့မြန်မာစစ်တပ်ကနေပြစ်ခတ်တာလို့စွပ်စွဲမှုတွေရှိနေပါတယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းမြစ်နယ်ပလဲဝမြို့နယ်တွင်မှာတော့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့စစ်ရေးပဋိပက္ခဖြစ်ပွားနေစေဖြစ်ပါတယ်။အထူးသဖြင့်ကြောက်တော်နဲ့ပလဲဝကိုဆက်သွယ်ထားတဲ့ကလတန်မြစ်ကြောင်းတွာလာမှုပိတ်ဆို့ထားစေခြင်းတွေကြောင့်ဂုံစီတဲဆောင်ရေခက်သွေးနေလို့ပလဲဝမြို့နယ်တွင်ရိခါအခက်ခဲနဲ့ရင်ဆိုင်နေရတာပါ။ဒီရပိုင်းတွင်ပလဝမြို့အတွက်စမီးမြို့နယ်ခွဲကနေတဆင့်စံရိတ်ခတွေတဲဆောင်လာနိုင်ခဲ့တယ်လို့တမတော်ပြောခွေရဘူမှုကျုပ်စော်မင်းထွန်းကပြောပါတယ
်။လုံကြုံရေးရတော့ကျွန်တော်ကတရားရခင်တို့အာမခံကြတော့ဘယ်နေရာမှမရှိဘူးလေ။တို့တော့ဒီလမ်းကြောင်းကုန်းလမ်းကြောင်းဥပမာရှိတဲ့ပလဝနဲ့စမီးလမ်းကြောင်းပွင့်တော့မနေရပဲကျွန်တော်တို့ဒီတက်ကနေလုံကြုံရေးယူပြီးတော့ကြာပလဝကိုစာရေး630 C စာပေါ့နော်။ပြီးရင်ကျွန်တော်စေးပစ္စည်းတွေရောက်ရှိပါပြီ။ပလဝရဲ့အရှင်းမြောက်ဖက်မှာရှိရဲ့နေရာတွေမှာတော့တိုက်ပွဲငယ်ငယ်ဖြစ်နေတော့ရှိ
ပါလိမ့်မယ်။ပလဝမြို့နယ်တွင်မှာတော့အေအေနဲ့မြန်မာစစ်သားတို့ကြားတိုက်ပွဲဖြစ်ပွားနေဆဲလို့သူကဆိုပါတယ်။ပလဝမြို့အတွက်တည်ဆောင်လာတဲ့စာအိတ်838ကိုစမီးမြို့ကနေတဆင့်ကင်ဝရွာဆက်လီတွင်နဲ့ဧပြီလ20ရက်နေ့မှာပလဝမြို့ကိုရောက်ရှိလာတဲ့အတွက်ဆစ်ရှောင်းတွင်နဲ့မြို့ခံတွေအတွက်အခိုက်အတန့်အဖြစ်ပြည်လည်မှုရရှိလာတယ်လို့ပလဝမဲဆန္ဒနယ်ကအမျိုးသားလှုပ်တော်ကိုယ်စားလှယ်ဆလိုင်းမျိုးထက်ကဆိုပါတယ်။
အဲ့ဒီက630ဆိုတော့အတိကတော့အဲ့မှာဒုက္ခတွေက3900ကျော်နဲ့အဲ့ဒီမြို့ပေါ်နေတချို့လူထုတွေလည်းပဲဆိုင်ကပြည်내မှုတွေရှိနေကြတာပေါ့နော်လောလောဆယ်ပေါ့သူတို့ကတရက်ကိုတယောက်တပုဆိုရင်တော့မိနစ်ညစင်အဲ့ဒီ638ကဒီနေရာချခိုင်းမလဲဆိုတော့သူချိန်တော့ရမှာပေါ့
တိုက်ပွဲတွေကြောင့်ပလဲဝမြို့မှာ6300ကျော်စမီးမြို့မှာ6300ကျော်3000ရောက်ရှိနေပါတယ်အေအေနဲ့မြန်မာစစ်တပ်တို့ကြားတနစ်ကြော်ကြတိုက်ပွဲစဉ်တွင်ရခိုင်ပြည်နယ်တွင်းမှာလည်းစစ်ကြောဥယျာဉ်3000ခွဲကျော်တိုးပွားနေပြီးတိုက်ပွဲတွင်အယတ်သားတွေတေဆုံးထိခိုက်ဒဏ်ရာရရှိမှုတန်တရားနဲ့ဖမ်းဆီးခံရမှုတွေကလည်းများပြားလာနေပါတယ်။အေရခိုင်လက်နက်ကိုင်ဖွဲ့ကတော့မတရားသိမ်းတဲ့အကြမ်းဖက်ဖွဲ့စည်းဖြင့်အစိုးရကနေမလတ်မှာတရားဝင်ကြီးညာချက်ထုတ်ပြန်ထားပါတယ်။ကျွန်တော်နိုင်ကွင်းအိမ်ပါ VOA အတွက်သတင်းပေးပို့ထားပါတယ်။